ကရှမီးယားဒေသကိစ္စအငင်းပွားပဲဖြစ်နေတဲ့အချိန်မှာပဲတရုတ်သမ္မတရှီဂျင်ပင်းနဲ့အိန္ဒိယဝန်ကြီးရောနာရင်ဒရာမော်ဒီတို့ဟာအိန္ဒိယနိုင်ငံမဟာဘလီပူရမ်မြို့မှာအောက်တိုဘာလ17ရက်နေ့ကအလို့သဘောတွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံပွဲမှာတနိုင်ငံအနေနဲ့အဆွေဝါဒဇွဲသွေးသွေးမှုတွေကိုစတင်ဖို့ဖူးပေါင်းဆောင်ရွက်ရေးခေါင်းဆောင်တို့ကတိကူပြုခဲ့ကြတယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီး VJ Gokhale ကိုကိုကပြီး Press Trust of India ကတောက်ကြတဲ့သတင်းတရမှာဖော်ပြရေးသားထားပါတယ်။အခုလအတွင်းကအိန္ဒိယနိုင်ငံကဂျမ္မူးနဲ့ကရှမီးယားပြည်နယ်ကိုနှစ်ပိုင်းခွဲကြောင်းကြေညာခဲ့ကြကြောင်းတနိုင်ငံဆက်ဆံရေးမပြောင်းလဲဖြစ်နေချိန်မှာအခုလိုခေါင်းဆောင်တို့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အဲ့ဒီကြေညာချက်ကြောင့်တရုတ်နိုင်ငံကပိုင်ဆိုင်တယ်လို့ကြေညာထားတဲ့လာဒက်ဒေတာတရိတ်တပိုင်းဟာအိန္ဒိယရဲ့တရားအုပ်ချုပ်မှုနယ်မြေတစ်ခုဖြစ်သူရောက်ရှိသွားကြပါတယ်။အိန္ဒိယကကရှမီးယားကိစ္စကြေညာချက်ထုတ်ပြန်ပြီးမှမွတ်စလင်အများစုနေထိုင်ရာကရှမီးယားဒေတာအများစုကိုထိန်းချုပ်ထားတဲ့ပါကစ္စတန်နိုင်ငံကိုတရုတ်နိုင်ငံကတမန်ရင်းရထောက်ခံအားပေးခဲ့ကြကြောင်းအိန္ဒိယနိုင်ငံကမျက်တော်သာထွက်ဆွေးခဲ့ပါတယ်။အစောပိုင်းမှာတော့ India Express သတင်းစာကအမည်မသိသတင်းအစီအမည်တစ်ခုကိုကိုးကားပြီးကရှမီးယားကိစ္စအိန္ဒိယနိုင်ငံကအခုလိုဆုံးဖြတ်ရတဲ့ကိစ္စကိုဒီစင်းလူပွဲမှာဝန်ကြီးချုပ်မော်ဒီကတရုတ်သမ္မတရှီဂျင်ပင်းကိုရှင်းလင်းပြောကြားလိုက်တယ်လို့ရေးသားထားပါတယ်ခင်ဗျာ။